မင်္ဂလာပါနဲ့ပြည့်စုံကြပါစေကိုစိတ်နဲ့ဖြာကျမ်းမာချမ်းသာကြပါစေရှိရကိုလာ2009ခုနှစ်ကျွန်တော်တို့ဗီဒီမှာပထမဆုံးရဲ့နောက်ဆုံးပိုင်းဖြစ်ပါပြီတင်းကျိုရဲ့ကိုပိုင်းမှာဆိုရင်သုံးပိုင်းမြောက်ဖြစ်တဲ့ပကိမ်းပိုင်းဖြစ်ပါတယ်ပကိမ်းပိုင်းဆိုတဲ့စကားလုံးကပကိမ်းနကဆိုတဲ့ပါဠိကနေလာပါတယ် ပကိန်းနကဆိုတာရောပြွန်းနေဆိုတဲ့အဓိပ္ပာယ်ပါပဲ။ဒါကိုကျမတို့ကပါဠိဖြစ်လိုက်တဲ့အခါကျတော့ဒီနေရာမှာပကိန်းဆိုတာဖြစ်လာပါတယ်။ပကိန်းဆိုတဲ့အဓိပ္ပာယ်ကရောပြွန်းခြင်းဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။အဲ့တော့ရောပြွန်းနေဆိုတော့ဘာတွေကိုရောပြွန်းတယ်လဲဒါလေးကိုသိထားပါမယ်။ရောပြွန်းနေဆိုတာတခြားမဟုတ်ဘဲနဲ့စိတ်တည်စေတသိက်တည်ရဲ့ဖြစ်ပုံတွေကိုရောပြွန်းပြီးတော့ မီယာဒူးဆိုတာကျွန်တော်တို့လေ့လာခဲ့ပြီးဖြစ်တဲ့အတွက်ဒီစိတ်တစ်ခုဖြစ်လာရင်စေတသိက်တွေဘယ်လောက်ပါတယ်လဲစေတသိက်တစ်ခုဆိုရင်စိတ်ဘယ်လောက်နဲ့ရှင်တယ်လဲဆိုတဲ့အပိုင်းကစေတသိက်ပိုင်းမှာလေ့လာခဲ့ပြီးလေ့လာခဲ့ပြီးဖြစ်တဲ့အတွက်ကြောင့်စိတ်နဲ့စေတသိက်တို့ရဲ့အတူတွဲပြီးတော့ဖြစ်ပုံဖြစ်နည်းတွေကိုလေ့လာမယ့်အပိုင်းကိုပကိမ်းပိုင်းလို့ခေါ်ပါမယ်ဒါကြောင့်ပကိမ်းပိုင်းမှာကျွန်တော်တို့ကြည့်တဲ့အခါမှာသင်္ဃဟ6သင်္ဃဟနဲ့လေ့လာမှာဖြစ်ပါတယ်သင်္ဃဟဆိုတာအချင်းချုံနာတာဖြစ်ပါတယ်အချင်းချုံနာတဲ့သင်္ဃဟကြီး6သင်္ဃဟရှိပါတယ်နံပါတ်1ကဝေဒနာသင်္ဃဟနံပါတ်2ကခေတုသင်္ဃဟနံပါတ်3ကကိစ္စသင်္ဃဟနံပါတ်4ကဒွာရသင်္ဃဟနံပါတ်5ကအာရမဏသင်္ဃဟဓမ္မမိတ်ဆွေတို့ရဲ့မှတ်စုစာအုပ်ထဲမှာပါပြီးဖြစ်ပါတယ်နံပါတ်6ကကြတော့ဝိထုသင်္ဃဟဖြစ်ပါတယ်အဲ့တော့ဒီအပိုင်းလေးတွေကိုအကြံဉာဏ်လေးကိုကျွန်တော်တို့လေ့လာပါမယ်ကျွန်တော်တို့ခုပကိမ်းမိုင်းကိုလေ့လာတဲ့နေရာမှာသင်တဲ့အခါမှာစေတေစေတသိက်တွေအတူရှင်တွဲပြီးတော့ဖြစ်ပုံဌာနတွေကိုကျမတို့နေရာတွေကိုကြည့်ဝေဒနာဝေဒနာဆိုတာအာယုံကိုခံစားတာကျမတို့သိခဲ့ပြီးစေတသိက်ပေါင်း52ပါးရှိတဲ့အထဲမှာအာယုံကိုခံစားတတ်တဲ့ဝေဒနာစေတသိက်တပါးပဲရှိတယ်မှတ်မိရဲ့နော်အဲ့ဒီဝေဒနာစေတသိက်ဒီဘလို့စေတသိက်အမျိုးအစားလဲဆိုတာကိုကျမတို့ကြည့်တဲ့အခါမှာဝေဒနာဆိုတာဒီစိတ်တိုင်းစိတ်တိုင်းနဲ့အမြဲရှင်နေသဘာစေတာတာဒါရဏစေတိတ်ခုနှစ်ပါးလည်းပါထားတယ်။ဒါကြောင့်ဝေဒနာစေတသိက်သည်စိတ်ဘလောက်နဲ့ရှည်လဲလို့ကြည့်လိုက်ရင်89 121အဲ့တော့စိတ်ပေါင်း89 121မှာဘယ်စိတ်ဖြစ်ဖြစ်ဝေဒနာစေတသိက်သည်အမြဲပါလိမ့်မယ်။ဒါကြောင့်ဝေဒနာအပြားပေါင်းမိများရှိသည်နည်းလို့ပြောလို့ရှိရင်ဝေဒနာအရေးအတွက်ပေါင်း89121ပြန်ဖြစ်သွားတယ်နားလည်နေရမယ်ဟုတ်ပြီနော်ဒါကြောင့်ဒီအပိုင်းလေးကိုဓမ္မမိတ်ဆွေတို့ကနားလည်ဖို့အခုဝေဒနာစေတသိက်ဆိုတာသူ့ရင်းနေကိုထုံးစံမရှိဘူးစိတ်နဲ့တွဲတဲ့နေရာမှာစိတ်ဘလောက်နဲ့တွဲနိုင်လဲ89121နဲ့တွဲနိုင်တဲ့အတွေ့အာယုံကိုခံစားတတ်တဲ့ဝေဒနာသည်စေတသိက်52ပါးထဲမှာစေတသိက်ဘောင်ကပြောရင်တော့တပါးပဲရှိပြီသို့သောဝေဒနာဆိုတာအာယုံကိုခံစားတဲ့သဘောဖြစ်တဲ့အတွက်ကြောင့်ကျမတို့သိထားတာကအာယုံအပြား6ပါအာယုံအပြား6ပါကိုမှတစ်ခါကျမတို့က3မျိုးခွဲလိုက်တဲ့အခါမှာလာတဲ့အာယုံတွေသည်မကောင်းတဲ့အနိဋ္ဌာယုံတွေရှိမယ်အိဋ္ဌာယုံတွေရှိမယ်ဟုတ်လားအလေအလတ်မစ္ဆတာယုံတွေရှိမယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အာယုံ6ပါကိုပဲအိဋ္ဌာယုံဟုတ်လားမစ္ဆတာယုံအနိဋ္ဌာယုံဆိုပြီး3မျိုးခွဲလိုက်တဲ့အခါမှာအနိဋ္ဌာယုံနေကြုံတဲ့အခါမှာခံစားတဲ့ဝေဒနာသည်ဒုက္ခဝေဒနာလေ့လာခဲ့ဘူးတယ်။ဟုတ်ပြီနော်။မစ္ဆတယုံနေကိုခံစားတဲ့အခါမှာအတိအတ္တလာဖြစ်မယ်။တခါအိဋ္ဌာယုံနေခံစားတဲ့အခါမှာချမ်းသာတယ်ဆိုပြီးတော့ကျမတို့ဒါအကျမ်းလေးပြန်ပြောတာ။အာယုံအလိုက်ခံစားတာကိုအာရမဏအနုဘဝနာလက္ခဏဗေဒာနည်းနဲ့ပြောမယ်ဆိုရင်ဒီနေရာမှာဝေဒနာသည်၃မှာဖြစ်သွားတယ်။အဲ့ဒီနေရာမှာချမ်းသာတဲ့ခံစားမှုဒုက္ခဝေဒနာဆင်းရဲတဲ့ခံစားမှုဒုက္ခဝေဒနာဆင်းရဲသည်လည်းမဟုတ်ပါချမ်းသာသည်လည်းမဟုတ်တဲ့အတိတ်ခံစားမှုဆိုရင်အဒုက္ခမဒုက္ခဝေဒနာဆိုဝေဒနာ၃ပါးလာလေ့လာတယ်အဲ့ဒီ၄ပါး၃ပါးကိုမှ ဘလို့ချမ်းသာတာလဲစိတ်ချမ်းသာတာလားကိုချမ်းသာတာလားဘာဆင်းရဲတာမျိုးလဲစိတ်ဆင်းရဲလားကိုဆင်းရဲလားလို့ကိုနဲ့စိတ်ကိုခွဲခြားပြီးအစိုးရပြောတဲ့အခါအိန္ဒြိယဗေဒာနီဆိုတာလေ့လာခဲ့ဘူးတဲ့ဒါဆိုရင်အာယုံလိုက်ခံစားတဲ့ဝေဒနာအပြားဒီ၃ပါးကိုစိတ်အပြင်ခွဲခြားပြီးပြောရင်ဝေဒနာအပြား၅ပါးအဲ့ဒီကန္နာကနေပြီးတော့မှအဲ့ဒီဝေဒနာတွေဒီယွယွနေတာမဟုတ်စိတ်တွေနဲ့ရှင်နေအဲ့တော့အဲ့ဒီဝေဒနာဒီ၃ပါးပြားရှိတဲ့ဝေဒနာဒီစိတ်ဘလောက်နဲ့ရှင်မလဲ၅ပါးပြားရှိတဲ့ဝေဒနာတွေဖြစ်လာရင်စိတ်ဘလောက်နဲ့ရှင်တယ်လဲလို့စိတ်နဲ့စေတသိက်ကိုအချင်းချုံပြီးပြတဲ့အပိုင်းဒီဝေဒနာသင်္ခါဟဟုတ်ပြီနော်ဒီအပိုင်းလေးဒီစိတ်ပိုင်းနဲ့တွဲတင်ထားတဲ့အတွေ့ဓမ္မမိတ်ဆွေတို့စိတ်ပိုင်းဆိုရွစခဲ့တုန်းကစိတ်ပိုင်းဇယားရဲ့ထိတ်ဆုံးမှာရေးထားတယ်စိတ်ပိုင်းနဲ့ဝေဒနာသင်္ခါဟဆိုတာသင်လိုက်တယ်ဒါပေမဲ့စိတ်ပိုင်းတော့ကသင်တာဝေဒနာသင်္ခါဟပုံစံနဲ့သင်နေတာမဟုတ်ဘူးဝေဒနာဗေဒနဲ့သင်ထားတာမှတ်မိလားစိတ်ပိုင်းကိုတင်းတဲ့အခါမှာဗေဒာကြီး6ဗေဒာနဲ့တင်ခဲ့ရတယ်မှတ်မိရဲ့နော်အဲ့ဒီစိတ်ပိုင်းဘောင်တော့ကတင်ခဲ့တော့ကဝေဒနာဗေဒခေါင်းစဉ်အခုပကိန်းပိုင်းကျတော့အဲ့ဒီဝေဒနာဗေဒမှာပါထားတဲ့ဝေဒနာအာယုလိုက်ဝေဒနာ3ပါးကိုစိတ်အားဖြင့်ဝေဒနာ5ပါးကိုပဲစိတ်တွေနဲ့ပြန်တွဲတော့တယ်စိတ်ပိုင်းတော့ကတော့စိတ်89 121မှာဒုက္ခဝေတဟာကုတ်စိတ်ဘလောက်လဲဒုက္ခတဟာကုတ်စိတ်ဘလောက်လဲအာဒုက္ခမတုခဘလောက်လဲဒီပုံစံနဲ့လေ့လာခဲ့တယ်အခုပကိန်းကိုရောက်တဲ့အခါကျတော့ဒီပုံစံမဟုတ်တော့ဘဲနဲ့ဝေဒနာအပြား3ပါးဝေဒနာအပြား5ပါးတွေဒီဘယ်စိတ်တွေနဲ့ဒွန်တွဲဖြစ်မလဲဒီပိုင်းကိုလေ့လာမှဒီဝေဒနာသင်္ခါနားလည်ပြီနော်ဒါဒီကောင်းစဉ်လေးကိုရှင်းပြတာသူ့အပိုင်းကျတော့တစ်ခါထပ်အသေးစိတ်ရှင်းမယ်နောက်တစ်ခါဟေတုဆိုတဲ့စကားလုံးကိုဒီပါဠိရင်းပါဠိဖြစ်လိုက်တဲ့အခါဟိတ်ဆိုတဲ့သဘာဝဖြစ်လာ။ဟိတ်ဆိုတဲ့သဘာဝသည်ခိုင်မြဲခြင်းသဘာဝရှိတယ်။ခိုင်မြဲခြင်းသဘာဝရှိတဲ့ဟိတ်တရားသည်ဟိတ်ဟေတုလို့ခေါ်ထားတဲ့ဟိတ်တရားသည်ဘယ်နှပါးရှိလဲဆိုတော့ဒီကနေ့သင်လိုက်တယ်။ဟိတ်သည်6ပါးရှိပါတယ်ဆိုဆိုလိုက်ရတယ်။လောဘဟိတ်ဒေါသဟိတ်မောဟဟိတ်အလောဘဟိတ်အဒေါသဟိတ်အမောဟဟိတ်ဘောင်းဟိတ်6ပါးဆိုကားမှတ်တက်ဆိုလိုက်ရပါမယ်။ပြန်စဉ်းစားကြည့်လောဘဒေါသမောဟအလောဘအဒေါသအမောဟဆိုတဲ့တရား6ပါးလာမတွေ့ဘူးလားဒါဆိုရင်လောဘဒေါသမောဟဆိုတဲ့နာမည်အလောဘအဒေါသအမောဟဆိုတဲ့နာမည်သည်စိတ်စေတသိက်ယုံနိဗ္ဗာန်ဆိုတဲ့ပရမတ္ထတရား4ပါးရှိတဲ့အထဲမှာစိတ်ထဲမှာပါဒါလားစေတသိက်ထဲပါဒလားယုတ်ထဲပါဒလားနိဗ္ဗာန်ထဲပါဒလားဆိုတာကိုယ်ပြန်စဉ်းစားကြည့်ရင်ဘယ်ထဲမှာစေတသိက်ထဲလားဒါဆိုရင်စေတသိက်ပေါင်းဘယ်လောက်ရှိလဲ52ပါးအဲ့ဒီ52ပါးထဲမှာခိုင်မြဲခြင်းဟိတ်ထိုက်တဲ့စေတသိက်ဘယ်နှပါးပါလဲ6ပါးဒီသဘောလာတွေ့တယ်စေတသိက်ပေါင်း52ပါးထဲမှာအာယုံကိုခံစားတဲ့ဝေဒနာနဲ့ပတ်သက်ပြီးခွဲပြတာသည်ဝေဒနာသင်္ခါဟစေတသိက်52ပါးထဲကဟိတ်ထိုက်တဲ့စေတသိက်6ခုနဲ့ပတ်သက်ပြီးတော့အဲ့ဒီစေတသိက်ဆိုတာစိတ်ကိုမှီပြီးတော့စိတ်ကိုမချေလဲဘူးလားဒါဆိုရင်လောဘဟိတ်ကြောင့်ဖြစ်လာရင်လောဘမှုစိတ်တွေဖြစ်တော့မှာပေါ့ဒီကံနာကိုမူတည်ပြီးတော့ဟိတ်6ပါးဆိုတဲ့စေတသိက်ဟိတ်ထိုက်တယ်စေတသိက်6ပါးကိုမူတည်ပြီးတော့စိတ်တွေကိုပေါင်းချုံပြီးပြမယ်အပိုင်းကိုဘာလို့ခေါ်လဲဟေတုသင်္ခါဟဒါသင်ရပြန်ရောတခါကိစ္စဆိုတဲ့အတိတ်ဘယ်ကကျမတို့မြန်မာစကားလုံးမဟုတ်ဘူးပါဠိစကားလုံးစစ်အဲ့ဒီကိစ္စဆိုတဲ့စကားလုံးကိုကျမတို့မြန်မာများကမြန်မာစကားနဲ့ယူပြီးတော့သုံးကြတယ်ကိစ္စဆိုတာလုပ်ငန်းပဲဟုတ်ပြီနော်ဒါကြောင့်လုပ်ငန်းကိစ္စတွေရှိသေးတယ်ဆိုပြီးတော့ကျမတို့ကမြန်မာရောပါဠိရောတွဲတွဲသုံးတယ်ဟုတ်ပါလားဒါကြောင့်ကိစ္စဆိုတာလုပ်ငန်းဘယ်သူတွေဆောင်ရွက်တဲ့လုပ်ငန်းလဲဆိုလူတွေဆောင်ရွက်တာမဟုတ်ဘူးကျမတို့စိတ်တွေဆောင်ရွက်တဲ့လုပ်ငန်းစေတသိက်တွေဆောင်ရွက်မှာမဟုတ်ဘူးစိတ်တွေရယ်ဆောင်ရွက်တဲ့လုပ်ငန်းစိတ်နဲ့စိတ်တွေဆောင်ရွက်တဲ့လုပ်ငန်းကိစ္စကြီးစီကျမတို့ကိစ္စသင်္ခါကြရင်သင်ရလိမ့်မယ်14ပါးရှိမယ်အဲ့ဒီလုပ်ငန်းကိစ္စကိုဆောင်ရွက်တဲ့စိတ်တွေကိုလည်းစိတ်89 121ကိုအခုကျမတို့ကစိတ်ပိုင်းကိုဒီပကိန်းပိုင်းရှုထောင့်နဲ့ပြန်ကြည့်လိုက်တော့စိတ်89 120နဲ့တပါးမှာဒီကိစ္စ14ပါးထဲမှာဘယ်စိတ်ဒီဘယ်ကိစ္စတွေဆောင်ရွက်လဲဒီကိစ္စတွေဆောင်ရွက်တာဘယ်စိတ်လဲလို့လေ့လာမဲ့ကန္တာဒီပကိန်းပိုင်းပြန်ဖြစ်သွားပြီအဲ့တော့ဒီကိစ္စတွေကိုဆောင်ရွက်တဲ့စိတ်တွေအကြောင်းလေ့လာရင်အဲ့ဒီစိတ်မှာလဲစေတသိက်ပါမလားမပါဘူးလားဒါဆိုရင်လုပ်ငန်းကိစ္စတွေဆောင်ရွက်တဲ့စိတ်နဲ့စေတသိက်တွေကိုပေါင်းချုံပြမယ်အပိုင်းကိုဘာလို့ခေါ်လဲကိစ္စသင်္ခါဟဒွါရဒွါရဆိုတဲ့စကားလုံးဒီဖြစ်ကြောင်းဆိုတဲ့အဓိပ္ပာယ်ရတယ်ဖြစ်ကြောင်း ဒွါရနဲ့ပတ်သက်ပြီးတော့ရုပ်ပိုင်းပူပူနွေးနွေးပဲရှိသေးတယ်ဒီနေ့ဆိုရပရှင်ပြန်ပြီဟုတ်ပြီနော်ရုပ်ပိုင်းမှာဒွါရဆိုစကားလုံးတွေ့ဘူးတယ်ကျမတို့မြန်မာစကားမှာတော့ရိုးရိုးလေးလူတွေနားလည်အောင်ပြောကြတဲ့အခါမှာဒွါရဆိုတဲ့စကားလုံးရဲ့ပါဠိဒီအတိဘယ်ဒီနှစ်ချက်အနေပဲရှိတယ်အကြံဉာဏ်လေးပဲပြောမယ်ပေါ့နော်အဲ့ဒီဒွါရဆိုတာတကဘာကိုလေဒွါရသုံးမယ်ဖြစ်ကြောင်းကို ye win to a twala yao, drara, takabalu, tondalu, takabalu, tondalu, nyesi bao, nabao, nakam bao, shabao, sadi bi pure niyama, nyesi bao, lubio, saku drara, nyesi bao. Toda drara, nabao, elum, nye ang, tondare, treja. Tamaru riga, palia leti metato, blue hilal esui, drara, swissakalum, nye lai dane, a bao, lubetamaru tija, hola mola. Hello, a pause red, Dora Gale, Shibare, Mohoblasu, Luri Majamaru, a beatima, Mohovene, the Cha Baini Masui, Dora Ji, go bow, Sajablalemdi, Dora go bow, Sui, Nesiga, Nepa, Naga, Nepa, Halana Kanga, Nepa, Bazaga, Devout, Abomani, Benepa, Konepa, Hola, Obino, Mio, this I got Jing and Suna, Devout, Jing and Suna, Devouts of Love, Edwara go bow. Darling, a man lass of manabe. Dwaraza, good tomorrow, a beat of mamma, and I'll lie you beetle. Dwara di, a pau pelu, you do, mamma, yaro, Dwara di. Joke by Matti nave, if you be a good deep, a came by Matti nave, if you be. We tea by jile, they are me. Say by my let Dwara name, bagge be. Say so di ma, I yo ne Dwara, Tessa in Okama, Chibola, lava, a thing, a mala. Arima, bare, Dwara, jaro, a pau moto, Chicham, Sir David Dwara. Nalevino, Eraliu, Naleame, Tajan, Dora de Pichama, say this at the day at Pichan, she may, Obino, Guduka, Aguduka, no ye Pichan, Bomayale, Pigavi, Soro, Bomayma, Dora, Doma, Tingabule, Hola, Timbula, Lemdi, Bomayma, Dora, Doma, Timbula, Jabu de Lulu, Javi, Hodeman, Ningero, Tinaras of Mabiro, Bomayma, Dora, Doma, Timbula, Padua, really. Kaya Dwara Wazi Dwara Bamano Dwara Kaya Dwara Wazi Dwara Manor Tiala Tiareno Kaya Dwara Wazi Dwara Manor Daria Pijani Guduka Aguduka ni a Pija Mula Kaya Dwara ma a Pi Miyi Oh Kaya can Dajan canu a Pija Dwara Wazi Dwara ma a Pi Miyi Hobi Manor Dwara ma a Pi Miyi ဒါဆိုရင်အဲ့ဒီမှာပါတဲ့ကာယဒွါရစာတေယေကိုကောက်လိုက်တော့တေယေကိုပဲနဲ့ဖြစ်ကြအတိတ်ပဲအဲ့ဒါတေယေကိုဆိုတာပရမတ်ကိုကြည့်ရတယ်ကာယဒွါရရဲ့တေယေကိုဒီကာယဝိညာဉ်ယုတ်ဟုတ်လားကာယဝိညာဉ်ယုတ်လေအော်ဟုတ်တယ်ကြာပြီငငယ်တော့အသင်ထားလားဝစီဒွါရစာတေယေကိုဝစီဝိညာဉ်ယုတ်ဟုတ်ရဲ့လားဟုတ်တယ်နော်အတွင်းသဘောလိုဆန်နာကို ကိုမူရပြုမူလှောက်ရှားအပြည့်တည်စေဒါကာယဝိညာဉ်ရုပ်တည်းဒီဘာတွေကိုဖြစ်စေနိုင်လဲကုသိုလ်တွေလည်းဖြစ်စေနိုင်တယ်အကုသိုလ်ကမန်းကနန်ပြေးသွားပြီးတော့တပြည့်စည်းဆွဲလာတယ်ဟုတ်ပြီနော်ဒါအဲ့ဒါဆိုရင်ပြေးသွားတယ်တပြည့်စည်းဆွဲတယ်ဆိုတာဘေးလူကသိလားမသိဘူးလားဘာလို့လဲတပြည့်စည်းလဲလိုက်တယ်ဆိုရင် အကုသိုလ်ကံဖြစ်ကြောင်းသဘောပေါက်တယ်နော်လက်ကိုတော့မြှောက်လာတယ်လက်ဝါးထောင်ပြရင်အကုသိုလ်ကံဖြစ်ကြောင်းဖြစ်သွားတယ်အဲ့ဒီလက်ဝါးလေးထောင်တာကိုနောက်တစ်ဖက်နဲ့ရှင်းလိုက်တော့ကုသိုလ်ကံဖြစ်ကြဒါဆိုရင်အတွင်းသဘောအလိုဆန္ဒကိုလှုပ်ရှားမှုအပြုအမူဆိုတဲ့ကာယဝိညာဉ်ရုပ်ပိုင်းမှာတင်လိုက်ပြီကာယဝိညာဉ်ဆိုစိတ်တစားယုတ်တိမဟုတ်လားဒါဆိုရင်အဲ့ဒီကာယဝိညာဉ်အားဖြင့ သဘောလူစံနာကိုပြောဆိုတဲ့စကားသံအားဖြင့်သိစေဝစီဝိညာဉ်အဲ့ဒီဝစီဝိညာဉ်မှာမှချိုချိုသားသားလေးပြောမြင်ကုသိုလ်ဒါလားကြမ်းကြမ်းတန်းတန်းပြောရင်အကုသိုလ်လို့ယူလို့မရအဲ့ဒီစကားသံတွေမှာအတွင်းသဘောအလိုဆန္ဒပါသွားရတယ်ဟုတ်ပါလားဓမ္မမိတ်ဆွေတို့နေကောင်းကြရဲ့လားအမင်္ဂလာပေါင်းနဲ့ပြည့်စုံပါစေခမင်းစားပြီးပြီလားဒါတွေကြတော့ကုသိုလ်လားအကုသိုလ်လား ကျမတမင်းစားနေတယ်ဓမ္မမိတ်ဆွေတို့ကလာတယ်ဟုတ်ပြီနော်အဲ့ဒီအချိန်မှာကျမချိုးချိုးလေးပဲပြောတယ်ဓမ္မမိတ်ဆွေများတမင်းမစားတော့ဘူးမဟုတ်ဘူးလားဟင် ကျမရိုးရိုးလေးပဲပြောတာလေအဲ့ဒါကုသိုလ်လားအကုသိုလ်လားဘလို့အကုသိုလ်လဲချိုးချိုးလေးပဲပြောတယ်တမင်းမစားတော့ဘူးမဟုတ်ဘူးလားဟင်လို့ပြောတာမကြွေးချင်ဘူးဆိုတာပေါ်လားမပေါ်ဘူးလားအဲ့ဒါကိုအရင်စားမှာပဲလို့ဘယ်သူမှမလုပ်တော့ဘူးသဘောပေါက်တယ်နော်ဒီညမအိပ်ဘူးပြန်မယ်မဟုတ်ဘူးလားဟင် ဒါဆိုရင်ရောဒါအတွင်းသဘောလိုဆန်တော့ပြောစကားချိုချိုလေးနဲ့ပြောပေးမယ်အဲ့ဒီမှာကုသိုလ်တွေအကုသိုလ်တွေပါသွားတယ်ဟုတ်လားဒီအရာသဘေတားကိုကွယ်ညင်းသားစွာဟုတ်လားအိတ်ဆက်ပါစေမထသောအိတ်ချင်းနဲ့ပဲညင်းသားစွာအိတ်ဆက်ပါစေဆိုရောဟုတ်လားဘယင်ကအမိတ်ချလိုက်တာပဲချိုချိုလေးပဲပြုံးပြုံးကြီးတောင်ပြောလိုက်သေးတယ်ဒါပေမဲ့အဲ့ဒါဒီအကုသိုလ်ကံမယ် ဒါဆိုရင်ကာယဒွါရဝစီဒွါရမနောဒွါရဆိုတဲ့ပုံပိုင်းမှာသင်ခဲ့ရတာဒီကံတို့ရဲ့ဖြစ်ကြောင်းကမ္မဒွါရဟုတ်ပြီနော်ခုကျမတို့စိတ်ပိုင်းမှာသင်ခဲ့တာကတော့စိတ်ဆိုတာအာယုံနဲ့ဒွါရတိုက်ဆိုင်ရင်ဖြစ်တယ်ဆိုတော့အာယုံကချောက်ပါဒွါရကချောက်ပါတိုက်ဆိုင်လိုက်တဲ့အခါမှာစိတ်တွေဖြစ်လာလားမဖြစ်လားဒါကြောင့်အခုသင်မှာဒီစိတ်ပိုင်းနဲ့ဆိုင်တဲ့ဒီဒွါရဒီစိတ်စေတသိက်တွေရ 6ပါးဒီစိတ်စိတ်တိတ်တို့ရဲ့ဖြစ်ကြောင်းဖြစ်တဲ့အတွက်ကြောင့်ကျမတို့တန်တန်မှာရှိတဲ့ဒွါရ6ပါးဒီစကုဒွါရသောတဒွါရဂါဏဒွါရဇိံဝါဒွါရကာယဒွါရရဲ့မနောဒွါရရဲ့ဆိုပြီးဒွါရ6ပါးအဲ့ဒီဒွါရ6ပါးမှာအာယု6ပါးလာတတ်ရင်ဖြစ်လာမဲ့စိတ်တည်တည်စိတ်တည်းမဖြစ်ဘူးအစဉ်အတန်းကြီးဖြစ်သွားပုံကိုလေ့လာမဲ့ကဏ္ဍသည်ဒွါရတိင္ဟာသင်ရတော့မယ်အဲ့ဒါပြီးအဲ့ဒီဒွါရတွေမှာလာတိုက်မယ်အာယုံ6ပါးစိတ်ဆိုတာအာယုံကိုရအောင်ယူခြင်းအပြင်မွေးလျော်လားမမွေးလျော်လားဒါကြောင့်စိတ်တို့ရဲ့မွေးလျော်ရာအာယုံ6ပါးဖြစ်တဲ့ရူပယုံတတ္တယုံခန္ဓာယုံရတ္တယုံဖွတ်တ္ဘယုံဓမ္မယုံနေနဲ့ပတ်သက်တဲ့အကြောင်းတွေရောအဲ့ဒီအာယုံနေမှာအာယုံစိတ်ဆိုတာအာယုံကိုရအောင်ယူပြီးတော့မွေးလျော်တတ်တဲ့အတွက်ကြောင့်ဘယ်စိတ်တို့ဘယ်စိတ်တို့ဒီဘယ်အာယုံကိုမွေးလျော်လဲလို့စိတ်နဲ့စိတ်တိတ်ကိုပေါင်းပြီးတော့အာယုံနဲ့ပြမှာတော့ဘာတင်ကဟာအာရမဏတင်ကဟာစိတ်ဆိုတာဒီစိတ်ဖြစ်ရင်စိတ်တိတ်ကောမဖြစ်ဘူးလားစိတ်ချုပ်ရင်စိတ်တိတ်လည်းချုပ်မယ်ဆိုတော့ခံစားချက်ဝေဒနာတွေပြောရင်စိတ်တွေပြန်ပါမယ်ခိုင်မြဲတဲ့ဟေတုဆိုတဲ့စိတ်တိတ်တွေအကြောင်းပြောရင်လည်းစိတ်ပါမှာပဲစိတ်တို့ရဲ့ဆောင်တဲ့လုပ်ငန်းလို့ပြောရင်စိတ်တို့ရဲ့ဆောင်တဲ့လုပ်ငန်းမှာအဲ့ဒီစိတ်နဲ့တွဲမဲ့စိတ်တသိက်တွေရောပါမလားမပါဘူးလားစိတ်တို့ရဲ့ဖြစ်ကြောင်းဒွါရဆိုရင်အဲ့ဒီစိတ်တွေဖြစ်တဲ့ဒွါရတွေကိုလေ့လာရင်းနဲ့အဲ့ဒီဒွါရမှာဖြစ်တဲ့စိတ်နဲ့တွဲတဲ့စိတ်တသိက်တွေရောပါပြီးသားစိတ်တို့ရဲ့မွေးလျော်ရာအာယုံလို့ပြောလိုက်တော့အဲ့ဒီစိတ်တွေကိုအာယုံလိုက်တူမဲ့ဧကာရမဏလေစိတ်တသိက်ဆိုတာစိတ်နဲ့အာယုံတူမလားမတူလားတူရင်အဲ့ဒီစိတ်တွေမွေးလျော်တဲ့အာယုံကိုအဲ့ဒီစိတ်နဲ့တွဲမဲ့စိတ်တသိက်ကလည်းမွေးလျော်မယ်အဲဒါကြောင့်စိတ်တွေစိတ်တသိက်တို့ရဲ့မွေးလျော်ရာအာယုံကြောင့်ကိုတိမ့်ကျုံပြရေအာရမဏတင်ကနောက်တစ်ခုစိတ်တသိက်အင်္ဂါ၄ပါးမှာဧကုတ်ပါဒဧကနိရောဓဧကရမဏပြီးရင်နောက်တစ်ချက်ကဧကဝိတုကစိတ်တို့ရဲ့မိယာတူမယ်ဆိုတဲ့ကြောင့်အခုဒီမှာဝိတုဆိုတဲ့စကားလုံးတွေ့ပြီဝိတုဆိုတာဒီစိတ်စိတ်တသိက်တို့ရဲ့မိယာဟုတ်ပြီနော်ဒါကြောင့်စိတ်စိတ်တသိက်တို့ရဲ့မိယာဝိတုဒီ6ပါးရှိတယ်အဲ့ဒါရုပ်ပိုင်းမှာသင်ပြီးဝိတုယုံ6ပါးဟုတ်လားဝိတုယုံ6ပါးကတသာရယုံ5ပါးရဲ့အရိယယုံ2ပါးပေါင်း6ပါးဒီဝိတုယုံမီးဆိုတာသင်ခဲ့တယ်မှတ်လားသင်ရောသင်ရဲ့လားမသိဘူးသင်တယ်နော်ဒီနေ့ပဲ revision ပြန်တော့မှာနော်ဓမ္မမေးရှင်းပြန်ဒါကြောင့်စိတ်စိတ်တိတ်တို့ရဲ့မီးယာဝိတု6ပါးကိုအဲ့ဒီဝိတုဆိုတာစိတ်တို့ရဲ့မီးယာဒီစိတ်ကဒီဝိတုမှာမီးစိတ်တိတ်ကရောမိမာပဲစိတ်နဲ့စိတ်တိတ်ဒီเอกဝိတုကမိယာတူရဲ့ဆိုတော့ဒါကိုပေါင်းပြီးတော့ပြမှာကိုဝိတုတေငဟဆိုပြီးတော့ပကိန်းဆိုတဲ့စိတ်နဲ့စိတ်တိတ်တို့ရောကျွန်းရောပြွန်းပြမယ်ပကိန်းပိုင်းမှာတေငဟဆိုတဲ့ပေါင်းချုံပြမယ်တေငဟကြီးဘယ်နှပါးရှိပါလဲအဲ့ဒီ6ပါးကိုအနမဲအလွတ်ရရလိမ့်မယ်တစ်ခေါက်ပြုဆိုကြည့်ရအောင်မမိမယ်နော်ပေါင်းလိုက်ရင်ပကိန်းပိုင်းတင်္ဃာကြီး6တင်္ဃာစာမေးပွဲမှာတခါတလေကြာရင်ဒါကိုငားမှတ်ဖို့မေးလေရှိတယ်အမြဲတမ်းတော့မမေးဘူးဒါပေမဲ့ အစင်တိုင်းလေးမှတ်မိနေရမယ်ရပါပြီနော်ဒါဆိုရင်ပကိန်းပိုင်းမှာသင်္ဃာကြီး6သင်္ဃာတစ်ခေါက်ထပ်ဆိုလိုက်အောင်